အမေရိကန်တပ်တွေအနေနဲ့အီရန်နဲ့ဆက်နွယ်နေတဲ့အီရတ်မှာရှိတဲ့လက်နက်ကိုင်တပ်တွေကိုလေကြောင်းတိုက်ခိုက်ခဲ့တယ်လို့ပြောလိုက်ပါတယ်။အီရတ်နိုင်ငံထဲမှာရှိတဲ့အီရန်ကအားပေးထောက်ခံနေတဲ့လက်နက်ကိုင်တပ်တွေကိုအမေရိကန်တပ်ဖွဲ့တွေကတနင်္လာနေ့ကနေစပြီးနှစ်ကြိမ်ဆက်တိုက်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်စစ်တပ်အလဲပိုင်းဒေသကုတ်ကဲတပ်ဖွဲ့ကပြောလိုက်တာပါ။အီရန်နဲ့အီရန်ကအားပေးထောက်ခံနေတဲ့အုပ်စုတွေရဲ့အမေရိကန်နဲ့မာမိတ်တွေပေါ်တိုက်ခိုက်မှုတွေကိုတရိုက်တုံ့ပြန်တဲ့အနေနဲ့အီရတ်နိုင်ငံဒေသစံတော်ချိန်ဒီနေ့အစောပိုင်းမှာပဲအမေရိကန်ကတိုက်လေရင်နဲ့ပြစ်မှတ်နှစ်ခုကိုအတိအကျချိန်ရွယ်တိုက်ခိုက်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ LN Bar နဲ့ Jeff Al Saka အနီးမှာအခြေစိုက်လှုပ်ရှားနေတဲ့ Qatif Hezbollah စစ်သွေးကြအုပ်စုရဲ့ကုတ်ကဲရေးနဲ့စစ်စင်ရေးဌာနတွေကိုတိုက်ခိုက်ခဲ့တာလို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနအရာရှိသူက VOA ကိုပြောပါတယ်။ပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့နေရာနှစ်ခုမှာအီရတ်နဲ့ဆီးရီးယားနိုင်ငံတွေကအမေရိကန်စစ်စခန်းတွေကိုမကြာသေးခင်ကတိုက်ခိုက်ခဲ့မှုမှာအားပေးကူညီခဲ့တဲ့ Qatif Hezbollah အဖွဲ့ဝင်တွေရှိနေခဲ့တယ်လို့လည်းပြောခဲ့ပါဗျာ။